American do tamra apin win out ywe khan me Democratic Party do tamra long Tim Kaine ne Republican tamra long do tamra long Mike Pence to ha tajain na chin pa de saka sit tho pwe atwe ma inga ni nya ga twei song ke ba de Virginia ပြည်နယ် Farmville ဒေသမှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲအတွင်းအချင်းတော်များများမှာဒုသမရလောင်းနှစ်ဦးဟာရှင်ပြိုင်ဘက်ပါတီတွေကသမရလောင်းတွေဖြစ်ကြတဲ့ Democratic Party သမရလောင်း Hillary Clinton နဲ့ Republican သမရလောင်း Donald Trump တို့အပေါ်အပြန်အလှန်ဝေဖန်ထိုးနှက်ခဲ့ကြပါတယ်။ VOA သတင်းတောက်ဂျင်မလုံးပေးပို့ထားတဲ့သတင်းကိုကိုအောင်ငါပြောပြပေးမှာပါရှင်။
Virginia ပြည်နယ်ထက်လွတ်တော်မှ Democrat Party ဒုသမရလောင်း Tim Kaine နဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Republican သမရလောင်း Mike Pence တို့ရဲ့တကြိမ်တည်းသာကျင်းပတဲ့ဒုသမရလောင်းတွေရဲ့စကားစစ်ထိုးပွဲအပေါ်အများကအာရုံစိုက်ခဲ့ကြပါတယ်။လက်ဆွဲနှုတ်ဆက်ပြီးမကြခင်မှာပဲ Republican သမရလောင်း Donald Trump ရဲ့အငင်းပွားပွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုဖို့ Mike Pence ကို Tim Kaine ကတိုက်တွန်းချိန်မှာတော့စကားစစ်ထိုးပွဲဟာအချိန်တိုတိုအတွင်းအခြေအတင်စတင်ပြောဆိုတဲ့အနေအထားကိုရောက်လာပါတယ်။ Tim Kaine က
Donald Trump during his campaign is called Mexicans rapists and criminals.
Donald Trump မက္ကဆီကိုနိုင်ငံလူတွေကိုမဒိမ့်မှုရာဇဝတ်ပြစ်မှုကျူးလွန်တဲ့သူတွေလို့သူ့ရဲ့မဲဆက်စီရင်ပွဲတွေအတွင်းမှာပြောခဲ့ပါတယ်။ဒါအပြင်မျိုးသမီးတွေပေါ်ကိုကျင်းသိက္ခာမဲတဲ့သူတွေဝက်တီခွေးတွေရွှန်ရှာပွဲအဖြစ်ပြောခဲ့ပါတယ်။ဒီလိုအခြေအနေဖြစ်နေတဲ့အကြောင်းအရာတွေကိုသူလုတ်ခဲ့ပြီးတော့သမ္မတဥပမာနိုင်ငံသားမဟုတ်ဘူးဆိုပြီးတော့လည်းတစ်ဖက်သက်လိန်ညာခဲ့ပါတယ
်။ဒါလို့ပြောဆိုမှုအပေါ် Mike Pence ကလည်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပါတယ်။
He still wouldn't have a fraction of the insult.
တော့ကတော့လာဟာမင်းနှမျိုးပဲခေါင်းသူတွေဘာဘဝမသိနားမလဲသူတွေညှော်လင့်ချက်မရှိတဲ့သူတွေလို့ Hillary Clinton ကစကားပြောဆိုလာတာမဆိုးပါဘူး
။စကားစစ်ထိုးပွဲအတွင်းမကြာခဏတယောက်နဲ့တယောက်ကြားပြတ်ဝင်ရောက်ပြောဆိုပေးမယ်။အများအပြားတော့အခြေအနေကိုထိန်းသိမ်းနိုင်ခဲ့ပါတယ်။သမ္မတ Barack Obama ရဲ့ဥဆောင်မှုအောက်မှာ American ပြည်အောင်စုဟာတဖြည်းဖြည်းချင်းယိုယွင်းလာတယ်လို့ Pence ကဆွဆွဲတာကြောင့်ဒုသမရလောင်းနှစ်ဦးအကြားနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးအငင်းပွားပြန်ပါတယ်
။ After traveling millions of miles as our Secretary of State after being
နိုင်ငံသားဝန်ကြီးတယောက်အနေနဲ့မိုင်းတွေတန်းချီကမ္ဘာနှံ့သွားခဲ့ပြီးတခါလက်ရှိအစိုးရအဖွဲ့ရဲ့နိုင်ငံသားရေးမူဝါဒတွေကိုသူအဓိကပုံဖော်ခဲ့ပြီးတဲ့နောက်ဒီကနေ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံမှုအားနည်းလာခဲ့တာပါ။
နျူကလ িয়ার ဆိုင်ရာမူဝါဒအပါအဝင် Trump ရဲ့နိုင်ငံသားရေးရာမူဝါဒတွေအပေါ်ခိန်းကထိုးနှက်ဝေဖန်ခဲ့ပါတယ်
။ Donald Trump believes that the world
will be ရလနဲ့ပိုင်ဆိုင်တဲ့နိုင်ငံတွေပုံများရင်ကမ္ဘာကြီးကပိုလုံခြုံမယ်လို့ Donald Trump ကယုံကြည်ပါတယ်။ Saudi Arabia, Japan နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒီလက်နက်တွေကိုပိုင်ဆိုင်သင့်တယ်လို့သူကပြောပါတယ်
။ Trump ဟာသူ့ရဲ့အခွန်ပေးဆောင်မှုစည်းရုံးကိုထုတ်ပြန်ပေးဖို့ညှင်းဆိုခဲ့တယ်လို့1990ခုနှစ်ကဒေါ်လာတန်တစ်ထောင်နီးပါးအရှုံးပြခဲ့တဲ့ကိစ္စလေဒီအချိန်တော့အတွင်းထွက်ပေါ်လာတဲ့အပေါ်ခင်းကထောက်ပြခဲ့ပါတယ
် Governor Pence had to give Donald Trump his tax returns to show he was
ဒီလိုကြော်ရမှုပတ်စနေနဲ့ဒုသမတလောင်းဖြစ်ရှင်မြန်ဝင်ရဖို့အတွက်အခွန်ပေးဆောင်မှုစည်းရုံးကို Donald Trump ကိုပေးရပါတယ် Donald Trump အနေနဲ့လည်းသူဟာသမတတူဖြစ်အယူချင်းပြိမိတယ်ဆိုတာကိုပြသဖို့သူ့ရဲ့အခွန်ပေးဆောင်မှုစည်းရုံးကိုလူများသိအောင်ထုတ်ပြန်ရပါလိမ့်မယ်
Trump ရဲ့အခွန်ပေးဆောင်မှုနဲ့ပတ်သက်ပြီး Pence ကအခုလိုတုံ့ပြန်ပါတယ
် Donald Trump is a businessman not a
Donald Trump ဟာစီးပွားရေးသမားတစ်ယောက်ဖြစ်ပြီးတော့သူဟာနိုင်ငံရေးသမားတစ်ယောက်ဖြစ်ရည်တည်ခဲ့တာမဟုတ်ပါဘူးစီးပွားရေးလုပ်ငန်းတွေကိုသူဟာထူထောင်ခဲ့ပါတယ်ဒီအပတ်အတွင်းထွက်လာတဲ့အခွန်စည်းရုံးဟာလွန်ခဲ့တဲ့နှစ်20လောက်ကသူ့အနေနဲ့ရင်ဆိုင်ခဲ့ရတဲ့အခက်အခဲအခြေအနေတချို့ပါ
Hillary Clinton နဲ့ Donald Trump တို့ရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမကျင်းပခင်၅ရက်အလိုမှကျင်းပတဲ့ဒုသမရလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲအတွင်းအကြမ်းဖက်မှုလူဝင်မှုကြီးကြပ်ရေးစီးပွားရေးရုရှားနဲ့ဆက်ဆံရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးအခြေတင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတမိုင်းတစ်လျှောက်ပြန်ကြည့်မယ်ဆိုရင်တော့ဒုသမရလောင်းတွေရဲ့စကားစစ်ထိုးပွဲဟာသမရရွေးကောက်ပွဲရလဒ်အပေါ်တိတ်ပြီးတက်ရောက်မှုတော့မရှိပါဘူးခင်ဗျာ။